တော်တဲ့ရှင်များရှင်မြန်မာနိုင်ငံမှာဒီမိုကရေစီထိုးတက်မှုတွေနှောင့်နှေးနေတဲ့အတွက်အာဆီယံအရှိတောင်အာရှနိုင်ငံများအစည်းအကြီးအနေနဲ့မြန်မာနိုင်ငံပေါ်စိတ်ပြတ်မှုတွေပိုပြီးတိုးလာနေတဲ့အကြောင်းထိုင်းနိုင်ငံသားရေးဝန်ကြီးကပြောပါတယ်မြန်မာစစ်အစိုးရကနိုင်ငံရေးအပြောင်းအလဲတွေလှုပ်ဆောင်လာရေးဖိအားပေးနိုင်ဖို့ကုလသမဂ္ဂအနေနဲ့ပိုပြီးကြီးမားတဲ့ခန်းကဏ္ဍကပါဝင်ဆောင်ရွက်ဖို့ကိုလည်းသူကတောင်းဆိုလိုက်ပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့တော်ကနေရွန်ကော့ဘန်ကသတင်းပေးပို့ထားတာကိုကျမခင်ဖြူဝီကျော်ကဦးသိန်းထိုင်ဦးနဲ့အတူတင်ပြပေးပါမယ်ရှင်။တော်တော်ရှင်များရှင်။ထိုင်းနိုင်ငံသားရေးဝန်ကြီးကန်ထာတီစူပန်မွန်ဂွန်ကမြန်မာစစ်အစိုးရအနေနဲ့နိုင်ငံရေးပြောင်းလဲရေးဖြစ်နိုင်သမျှအမြန်ဆုံးရှစ်ဆက်လှုပ်ဆောင်ဖို့အာဆီယံအဖွဲ့ဝင်နိုင်ငံတွေကတောင်းဆိုနေတဲ့အကြောင်းပြောပါတယ်။တောက်ချာနီးကသတင်းစာရှင်းလင်းပွဲမှာသူကမြန်မာစစ်အစိုးရအနေနဲ့ဂရုပေးထားတဲ့အတိုင်းနိုင်ငံရေးအပြောင်းအလဲတွေကိုတိုးတက်အောင်ဆောင်ရွက်ဖို့ကိုလည်းတောင်းဆိုလိုက်ပါတယ်
။ ASEAN members including Thailand expressed a degree of frustration regarding the slowness of the process
မြန်မာနိုင်ငံတွင်နိုင်ငံရေးတိုးတက်မှုနှေးကွေးနေတဲ့အပေါ်ထိုင်းနိုင်ငံပါဝင် ASEAN ဖွဲ့ဝင်နိုင်ငံတွေအနေနဲ့အတိုင်းအတာတစ်ခုထိစိတ်ပျက်မိနေပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့အားလုံးအတူတကွနားလည်ခံစားရတာရှိနေပြီးဒီခံစားချက်တွေဟာအချိန်ကန့်သက်ရှိပါတယ်မြန်မာစီအစိုးရအနေနဲ့အမျိုးသားပြည်နယ်တည်မြဲရေးနဲ့ဒီမိုကရေစီရေးအတွက်တိကျတဲ့တိုးတက်မှုတွေလှုပ်ဆောင်ဖို့တိုက်တွန်းလိုပါတယ
်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုမြန်မာစီအစိုးရကလွှတ်ပေးဖို့ညှင်းခဲ့တာကိုလည်းထိုင်းနိုင်ငံယာယီဝန်ကြီးကကိုကာပြီးပြောသွားပါတယ်ကုလသမဂ္ဂအတွင်းမှချုပ်ကိုဖီအာနန်ကိုတိုင်းဆွတ်ပေးဖို့တောင်းဆိုခဲ့ပြီးမယ်လေဒေါ်အောင်ဆန်းစုကြည်ကိုမြန်မာစစ်အစိုးရကညီအင်အကျေချုပ်နောက်ထပ်တက်တန်းတိုးခဲ့ပါတယ
် I was hoping that she would have been released right after the term of the last detention
ဒေါ်အောင်ဆန်းစုကြည်ကိုညီအင်အကျေချုပ်ချထားတဲ့နောက်ဆုံးမိန်တက်တန်းကုံဆုံးသွားပြီးပြီချင်းသူမှလွတ်မြောက်နေလိမ့်မယ်လို့ကျွန်တော်မျှော်လင့်ခဲ့ပါတယ်မလွတ်မြောက်ခဲ့တဲ့အတွက်လည်းကျွန်တော်သိကိုစိတ်ပျက်မိပါတယ်တခြားအာဆီယံဖွဲ့ဝင်နိုင်ငံတွေလည်းအလားတူခံစားရလိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။မြန်မာနိုင်ငံအတွင်းနိုင်ငံရေးအခြေအနေရှေ့မတိုးနောက်မဆုတ်တာဖြစ်နေတာသုံးသပ်ဖို့ကမ္ဘာကူလာသမဂ္ဂအနေနဲ့ပိုးပြီးကြီးမားတဲ့အခန်းကဏ္ဍကတာဝန်ယူဖို့ကိုလည်းထိုင်းနိုင်ငံသားရေးဝန်ကြီးကတောင်းဆိုလိုက်ပါတယ်။အာဆီယံမှာပါတဲ့နိုင်ငံတွေကပါလီမန်အမတ်တချို့ကတော့မြန်မာနိုင်ငံရေးကိုကူလာသမဂ္ဂလုံခြုံရေးကောင်စီကအရေးယူဖို့တောင်းဆိုနေပါတယ်။ကူလာသမဂ္ဂဒုတိယအတွင်းမှချုပ်မက်မဲလက်ဘရောင်းကလည်းလုံခြုံရေးကောင်စီအနေနဲ့ဒီကိစ္စကိုအရေးယူဆောင်ရွက်နိုင်တယ်လို့ဒီသတင်းပတ်စောစောပိုင်းကပြောခဲ့ပါတယ်ရှင်